ောတာရှင်မိဘပြည်သူများရှင်2018ခုနှစ်မတ်လကစပြီးနိုင်ငံတော်တက်စီတို့ဆိုတဲ့ကဏ္ဍကိုနှစ်ပတ်တစ်ကြိမ်စူးစမ်းတင်ဆက်သွားပြစေရှင်။ပထမဦးဆုံးအနေနဲ့ကျမတို့ရဲ့ပြည်သူတွေကြားထဲကပြဿနာများကိုလေ့လာကြည့်ကြရအောင်ပါ။မြို့ပြကိုကြည့်မယ်ဆိုရင်အမိုက်သိန်းကားတွေမှန်မှန်မလာဘူး။အမိုက်တွေကိုနောက်ဖေးလှမ်းကြရဲပြစ်ချနေကြတယ်။ရေပိုက်တွေကိုဖြစ်တလို့တွေ့တန်းသုံးဆွဲနေကြတယ်။ရေပိုက်ပေါက်တွေနဲ့ရေပုံမိုင်းကောင်တွေကိုအလဟတ်သက်ဖွင့်ထားလို့လဟတာဖြစ်နေတဲ့ရေတံတွေလည်းမနှဲပါဘူးရှင်။လျှက်စင်မီးကိုကြည့်ရင်လည်းမိမှန်တဲ့မြို့နယ်အချို့ရှိပေမဲ့လည်းကျမတို့နိုင်ငံရဲ့ဒေသတော်တော်များများမှာလျှက်စင်မီးမရရှိသေးပါဘူး။လျှက်စင်မီးရှိပေမဲ့လည်းမိမှန်မှန်မပေးနိုင်တဲ့မြို့နယ်များစွာရှိနေပါတယ်။ကျမ်းမာရေးနဲ့ညီညွတ်တဲ့မိလာစနစ်တွေမရကြသေးတာတွေရှိတယ်လို့ရန်ကုန်မြို့ကြီးလိုနေရာမှာတောင်ရေစိုးစွန့်ပစ်စနစ်ကိုနိုင်နိုင်နင်းနင်းမဖြေရှင်းနိုင်သေးတာကိုတွေ့နေရပါတယ်။ပြီးခဲ့တဲ့ကျမရဲ့လွှတ်တော်တက်တန်းကားနှစ်မှာဗဟန်းမြို့နယ်လိုနေရာမှာတော့မိလာပိုက်တွေပြည့်ရှင်ပြီးမစင်းနိုင်တော့လို့ရေမြောင်းတွေကိုမိလာရေတွေလွှတ်ထားရတဲ့စိုးဝါတဲ့အခြေအနေတစ်ခုကိုမျက်ဝါးထင်ထင်ကြုံတွေ့ခဲ့ရပူပါတယ်။လမ်းပေါ်မှာရပ်ထားရတဲ့ကားတွေရဲ့ပစ္စည်းဖြုတ်ခိုးခံရတာတွေ၊ကားမှန်ကိုရိုက်ခွဲထားပြခဲ့ကြတာတွေ၊အဝေးပြေးလမ်းမကြီးတွေမှာကားဘိန်းပေါက်ပြီးရပ်သွားလို့ရှိရင်လူရက်ဖို့ကြံရွယ်ပြီးရည်ရွယ်ချက်ရှိရှိနဲ့တန်တုံ၊တန်ချောင်း၊တန်မှုံများကိုချထားကြတာတွေစားတဲ့ကားစီးနိုင်တဲ့လူတန်းစားရဲ့ပြဿနာများကလည်းနားနဲ့မဆန့်အောင်ရှိနေကြပါတယ်။အိမ်ပေါ်ထိတက်ပြီးတယ်လီဖုန်းပတ်ဆက်အိတ်လစ်တုံမှုတွေကအစနေ့ခင်းကြောင်တောင်ဆိုင်ကယ်ချင်းဘေးကပ်ပြီးပတ်ဆက်အိတ်နှိုက်တာတွေလူတာတွေအပြင်ဆိုင်ကယ်စပင်းခိုးယူမှုတွေဟာလည်းတစ်နေ့တစ်ခြားတိုးပွားနေပါတယ်။ရန်ကုန်မန္တလေးမြို့ကြီးတွေမှာတော့နေ့ခင်းကြောင်တောင်အိမ်ပေါ်တက်လူသတ်မှုတွေကအစနှစ်လောင်းပြိုင်လေးလောင်းပြိုင်မှုတွေတရခန်းမမိသေးချိန်မှာလေစိတ်မှာတနက်ပြစ်ခံရတဲ့အထိထိတ်လန့်ပွဲဖြစ်ရများပေါ်ထွက်လာခဲ့ပြန်ပါတယ်2016အတွင်းမှာဆိုရင်လူသတ်မှုပေါင်း1300ကျော်ဖြစ်ပွားခဲ့ပြီးရန်ကုန်အေယာဝတီနဲ့ရှမ်းပြည်နယ်တွေမှာအများဆုံးဖြစ်ခဲ့တယ်လို့သိရပါတယ်အမျိုးသမီးများပေါ်အများပြည်သူစီးနှင်းတဲ့ဘတ်စကားတွေပေါ်မှာသာမကလူမြင်ကွင်းတွေပေါ်မှာပါထိပါနှောက်ရှက်စော်ကားမှုတွေကအစအသက်သေးတဲ့အထိဓာတ်နဲ့လိုက်လံထိုးနှက်မှုတွေအက်ဆစ်နဲ့ပက်မှုတွေအထိပါလည်းရဲစရဲနိုင်မှုတွေကိုတွေ့လာရပါတယ်။အဆိုအဆုံးဖြစ်တဲ့တက်ငယ်မရေမှုများစွာအပါဝင်မရေမှုများစွာရဲ့သတင်းတကူလည်းနေ့စဉ်ရက်ဆက်ကြားနေကြရပါတယ်။သောတာရှင်များရှင်မြမပြည်လူကြီးရဲ့80ရာခိုင်နှုန်းကျော်နေတဲ့ဆိုတဲ့ကြေးလက်တော်ရတွေကိုကြည့်လိုက်ကြရအောင်ပါ။မြို့ဖလားလုတ်ကင်စားတောက်ခဲ့တဲ့လေယာမြေတွေကိုသိမ့်ယူခြင်းခံလိုက်ရတဲ့ဒေသခံများအနေနဲ့အလုတ်ကင်ခွင်လန်းရှားပါမှုတွေကအစပြုပြီးလူမှုဒုက္ခဖုံဖုံကတော့နေ့စဉ်ဘဝမှာပြောမကုံအောင်ရှိနေကြပါတယ်။ကျောင်းနေရကလေးငယ်တွေကိုကျောင်းပို့ဖို့ခက်ခဲလာပြီးထမင်းနဲ့မှန်းအောင်ကျွေးမွေးဖို့ကိုတော့ခက်ခဲလာကြရပါတယ်။အကျိုးဆက်အနေနဲ့နေစားစရိတ်ငင်းတစ်နှစ်ကိုလုံးကနေ၄သိန်း၅သိန်းငွေလက်ငင်းရှင်းပေးနိုင်မဲ့အလုပ်ရှင်တွေထံကိုငှဝမ်းပူစာမနေသာလွန်းလို့မိမိရင်သွေးကိုမချစ်တင်ခဲထဲလိုက်ရတာတွေလည်းဒုနဲ့ဒေးပါပဲရှင်။အဲ့လိုနဲ့ပဲအရွယ်မရောက်သေးတဲ့အိမ်အကူကလေးတွေပေါ်ရရဆက်ဆက်အကျန်းဖက်မှုတွေဟာလည်းနေ့စဉ်ထုတ်မျက်နှာဖုံးတရေများဖြစ်လာကြပါတယ်။ဒီထက်ဆိုတာဆင်းရဲလွန်းလို့ကလေးတွေကိုမကြွေးနိုင်တော့လို့ဓာတ်နဲ့ခုတ်တက်တာတွေပိုးတက်စီတောက်တေးကြတာတွေအထိရှိလာကြပြန်ပါတယ်။ဒီအပြင်နေ့စဉ်ရဆက်ဆိုသလိုတိုင်းတစ်ပါးကိုလူရိုစီးမှုဖြစ်တဲ့အမျိုးသားများသာမကအမျိုးသမီးများပါအထွေထွေလှုပ်သားအနေနဲ့တရားဝင်ရောတရားမဝင်ပါသွားရောက်လုပ်ကိုင်နေကြတာကိုလည်းစိတ်မကောင်းစရာတွေ့နေရပါတယ်။အကျိုးဆက်အနေနဲ့ရရွာလုပ်ငန်းခွင်တွေမှာလှုပ်သားရှားပါမှုတွေမြင့်တက်လျက်ရှိပါတယ်။ကျောင်းပနိုင်တဲ့ကလေးတွေကိုကြည့်လိုက်ပြန်တော့လေရွာတိုင်းမှာကျောင်းမရှိလို့တနေ့ကို2နာရီလောက်ရှားအောင်မှရောက်တဲ့ကျောင်းတွေမှာနေ့စဉ်ကျောင်းတက်နေရတဲ့ဘဝများစွာရှိနေပြန်ပါတယ်။လမ်းမဆက်သွယ်ရေးမကောင်းလို့ရှင်နဲ့လူပြီးမိုးကိုဆန်းပြီးရုံးကန်ကျောင်းတက်နေရတဲ့ကလေးများရဲ့မြင်ကွင်းတွေဟာလူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာအပြိုင်ဆိုင်ပေါ်ထွက်လာကြတာမကြာခဏအမြင်တွေ့နေရပါတယ်။အဲ့ဒီလိုပဲရွာတိုင်းမှာစေကမ်းမရှိစေယုံရှိပြန်လဲဆရာဝန်မရှိကြလို့ကိုဝင်အရင်မှနဲ့မိခင်လောင်းနေတော့နှစ်နာရီလောက်ဆိုက်ကယ်စီးမှစေယုံရောက်တဲ့အခြေအနေတွေကိုလည်းအသေးတရားရားကြားသည့်တွေ့မြင်နေရဆဲဖြစ်ပါတယ်။သောတာရှင်မိဘပြည်သူလူငယ်လူရွယ်များရှင်ကျမကဒီကဏ္ဍကိုဆက်ဆဖွင့်ခြင်းမှာပဲပြဿနာတွေကိုစီတန်းညှီညူသွားလို့စိတ်ဓာတ်မကျလိုက်ကြပါနဲ့ရှင်။လူအဖွဲ့အစည်းတိုင်းမှာပြဿနာဆိုတာမျိုးစုံရှိမှဖြစ်ပြီးမတူကွဲပြားမှုတွေကလည်းဆုံဆုံလင်းလင်းကိုရှိနေကြပါတယ်။ကျမတို့အနေနဲ့ကွဲပြားမှုတွေကိုအတိအမှတ်ပြုပြီးအဲ့ဒီလိုကွဲပြားမှုတွေကြားထဲကပဲ အမိတိုင်းမီရဲ့ပြဿနာများကိုဖြေရှင်းကြဖို့ဖြစ်ပါတယ်။အခုတင်ဆက်မယ့်နိုင်ငံတော်တစ်စီတို့ဆိုတဲ့ခန္ဓာအစီအစဉ်ဟာနိုင်ငံတိုင်းရင်ဆိုင်ခဲ့ရတဲ့ဒီလိုပြဿနာတွေကိုသူတို့ဘယ်လိုဖြေရှင်းကြပြီးကျမတို့ရောဘယ်လိုဖြေရှင်းကြမယ်ဆိုတာကိုဝိုင်းဝန်းဆွေးနွေးအဖြေရှာသွားမှာဖြစ်ပါတယ်။နောက်ဘက်ကစားပြီးရင်ဆိုင်နေရတဲ့အချက်တဲတွေကိုအခွင့်အလမ်းတွေအဖြစ်အရက်ဖက်ဖွဲ့စည်းတွေရဲ့ဦးဆောင်မှုနဲ့ဘယ်လိုဖြေရှင်းကြမယ်ဆိုတာကိုတင်ပြသွားပါမယ်။ဒီကဏ္ဍနဲ့ပတ်သက်ပြီးအမြင့်မတူတာတွေရှိကြမှာဖြစ်သလိုအဲ့ဒီလိုကွဲပြားမှုတွေကိုလည်းကျမကအတိမတ်ပြုလေးစားသွားမှာဖြစ်ပါတယ်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားလေးစားလျက်ကျမညညွတ်သိမ်းပါရှင်။